ကုလသမဂ္ဂရဲ့ပံ့ပိုးမှုနဲ့ဖွဲ့စည်းထားတဲ့ကမ္ဘောဒီးယားနိုင်ငံကဆီယာဆွေးခုံရုံးကလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့အမှုပေါင်းများစွာအတွက်ခမာနီခေါင်းဆောင်အောင်တယောက်ပေါ်အပြစ်ရှိကြောင်းဆုံးဖြတ်လိုက်ပြီးထောင်ဒဏ်19နှစ်ပြစ်ပေးလိုက်ပါတယ်။ Dwight လိုလူသေများတဲ့ Kaikwa F အပေါ်အခုလိုစီရင်ချက်ချမှတ်လိုက်ပေမဲ့ခမာနီလက်ထက်မှာတည်ဆုံးခဲ့သူတွေရဲ့ဆွေမျိုးသားချင်းတွေမကျေမနပ်ငွေယူပောက်ကွဲမှုတွေလည်းထွက်ပေါ်လာခဲ့တာပါ။ Dwight အုပ်ချုပ်ခဲ့တဲ့နာမည်ဆိုးနဲ့ကြော်ကြားလာတဲ့ Twinsland အချင်းတောင်မှာညှဉ်းပန်းနှိပ်စက်မှုတွေခံခဲ့ရပြီးနောက်လူပေါင်း 14,000 ထက်မနည်းတည်ဆုံးခဲ့တာဖြစ်ပါတယ်။တရားလို့ရှင်းနေတွေကတော့သူ့ကိုထောင်နဲ့အနည်း40ချမှတ်ဖို့ရှောက်ထားခဲ့တာပါ။ဒါပေမဲ့လည်းနိုင်ငံခြားသားတရားသူကြီးတွေပါပါဝင်ကြားနာတဲ့တရားခွင်ကထောင်နဲ့35နှစ်ချမှတ်ခဲ့ပြီးပြည်ထောင်ကြာခံခဲ့ပြီးတဲ့နှစ်တွေရှိနေတာမို့ကျန်နေတဲ့19နှစ်ကိုသာကြာခံစေဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါကြဆိုရင်1980ပြည်လုံးနှစ်တွေကလူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့ခမာနီခေါင်းဆောင်တွေကခုံရုံးတွင်စစ်ဆေးခံရသူ9ယောက်နဲ့ပထမဦးဆုံးလည်းဖြစ်ပါတယ်။ခမာနီခေါင်းဆောင်ပူပေါ်ကတော့1998ခုနှစ်မှာပဲကွယ်လွန်သွားခဲ့တာပါ။ခမာနီရဲ့အုပ်ချုပ်စဉ်ကာလမှာငတ်မောခေါင်းပါမှုယောဂဗေယညှဉ်းပန်းနှိပ်စက်မှုနဲ့ကွပ်မျက်မှုတွေကြောင့်တိုင်းပြည်လူဦးရေ4ဘုံတဘုံလောက်ရှိတဲ့လူပေါင်း13,000,000လောက်သေဆုံးခဲ့တာလည်းဖြစ်ပါတယ်။